to the Voice of America in Burmese.
Mingla washin. 2019 ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ3240 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမမြတ်သစင်အောင်ပါဒီကနေ့မနေ့ပိုင်းထိတ်တဲရောက်သတင်းတွေမှာတော့တမရထရန့်ကိုတရားစွဲတင်နိုင်ရေးကြိုးပမ်းနေတဲ့ဒီမိုကရက်တွေကိုတမရထရန့်ကဝေဖန်ထိုးနှက်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာကချိုးဖောက်တယ်ဆိုပြီးတော့အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံရဲ့သဘောထားကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံမကြီးကထုတ်ဖော်ပြောဆိုသွားပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဘူးဒီတော်မျိုးနဲ့ဥက္ကဋ္ဌဦးရဲသိန်းတည်ဆုံတာနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တက်မရိုဂျာတစ်ဖက်နဲ့တစ်ဖက်ပြစ်တင်ပြောဆိုနေကြပါတယ်။ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့အတူပြောပြပေးပါမယ်ရှင်။
မင်းကကြာရောက်တဲ့ကရင်နှစ်တစ်ခုမှာတော့အမေရိကန်ရောက်ကရင်နယ်ပွားတွေရဲ့စန္ဒာကဘာတွေလဲဆိုတာကို
လာမယ့်နှစ်မှာတန်းပြီးခွင့်ရင်းနေလို့ရှင်တာပေါ့ကိုပိုင်အောင်ချုပ်ခွင့်အဲ့ဒါတွေပေါ့လို့ရှင်တာ။နောက်ကျွန်တော်တို့ဒီနေ့ရိုးရာ
ကအိုအေခေါ်အမေရိကန်ရောက်ကရင်အဖွဲ့အစည်းရဲ့အတွေ့အေမှုနှင့်ပြောကြားချက်နဲ့အတူနားဆင်ရမှာပါ။မလေးရှားမှာတရားမဝင်နေထိုင်သူတွေကိုဒဏ်ချေအနှဲငယ်နဲ့ပြန်လွှတ်ပေးတဲ့ B4G တပ်တန်းကုံတော်မဲ့အကြောင်းတခါအမေရိကန်ရဲ့အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေပါအချက်တွေဟာတရုတ်ရဲ့ပြည်တွင်းရေးကိုဆော့ဖက်နေသလားဆိုတဲ့နိုင်ငံတကာသတင်းလွှာနဲ့အတူကမ္ဘာသတင်းတွေထဲမှာရင်းနေတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သစေအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။သမ္မတထရန့်ကိုတရားစွဲတင်နိုင်ရေးကြိုးပမ်းနေတဲ့ဒီမိုကရက်တွေကိုသမ္မတကမနေ့ကဆက်ပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်။အစောပိုင်းကသမ္မတထရန့်မှာအမျိုးသားလူမျိုးရေးကိုချိန်ချောက်နေတဲ့သူလို့ပြောပြီးတော့တရားစွဲရေးကိစ္စကိုအထက်လွှတ်တော်ကိုမြင်းမြန်းဆန်းဆန်းတင်သွင်းမှုစ조사နေကြတဲ့ဒီမိုကရက်တွေဟာအခုတော့အချိန်ဆွဲနေကြတယ်ဘာမှမလုပ်ချင်တဲ့လက်ဝဲစွန်းလူလိန်လူညာတွေလို့သမ္မတထရန့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးခဲ့တာပါပြီးခဲ့တဲ့အပတ်ပေါ်တူးနေ့ကဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကသမ္မတထရန့်ကိုဆွဲချင်းနှစ်ခုနဲ့တရားစွဲဖို့အတည်ပြုခဲ့တဲ့အတွက်သမ္မတထရန့်ဟာနိုင်ငံတမိုင်းမှာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်လာပါတယ်သူ့ကိုအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအမျက်ထုတ်မှုနဲ့လွှတ်တော်ရဲ့တရားရေးစုံစမ်းမှုတွေမှာဝင်ရောက်ဆွဲဖက်မှုစတဲ့ဆွဲချက်တွေနဲ့တရားစွဲဖို့အောက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။အခုတော့ Republican တွေအများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကိုဒီကိစ္စကိုဆက်ပြီးတော့တင်ဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကစိုင်းငံ့လိုက်ပြန်ပါတယ်။ဒီဖြစ်စဉ်ကိုကင်တွေရမယ့်စီမင်းစီကန်ဤဥပဒေတွေကိုအထက်လွှတ်တော်ကလက်ခံသဘောမတူရင်ဒီကိစ္စကိုရှေ့မဆက်သေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်ရှင်။
တရုတ်ဤရန်နဲ့ရုရှားတို့ဘူးတက်ပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေထဲမှာရေတပ်စီရေးလေ့ကျင့်မှုတွေလုပ်မယ်လို့ဒီရုံးနဲ့ဤရန်တာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာပါတယ်။ဤရန်နဲ့အမေရိကန်ကြားဒေတာတွင်မှတင်းမာမှုမြင့်နေချိန်မှာပဲဒီဇင်ဘာလ28ရက်ဒီကနေ့တောက်ကြနေ့ကနေဒီဇင်ဘာလ30ရက်နေ့အထိသုံးနိုင်ငံပူးတွဲရေတပ်စီရေးလေ့ကျင့်ကြမှာပါ။ဒီရုံးနိုင်ငံရဲ့ပယ်ထင်းတုံးကြီးတပ်ဖြတ်သင်းမော်စီနင်းကိုဒီစီရေးလေ့ကျင့်မှုတွေလွတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချန်းကဒီဇင်ဘာလ26ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။စုစုပေါင်းပါဝင်မဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်သင်းမောအရေးအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူးဒီစီရေးလေ့ကျင့်မှုတွေဟာဒေတာတွေမှာလုံခြုံရေးတည်ငြိမ်စေမယ်လို့အီရန်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာအကြီးအကဲပြောခွင့်ရအဘူဒဇောရှက်ကချီကတီယူရန်မြို့တော်မှာပြောပါတယ်စီရေးလေ့ကျင့်မှုရဲ့ရည်ရွယ်ချက်ကဒေတာတွေမှာနိုင်ငံတကာကူးသန်းရောင်းဝယ်မှုဘေးကင်းလုံခြုံရေးအကြမ်းဖက်ဝါဒနဲ့ပင်လယ်ပြနေနေမှုတို့အားကောင်းစေဖို့ဖြစ်တယ်လို့အီရန်ပြောခွင့်ရကပြောပါတယ်ပါရှန်ပင်လယ်ကွေ့ဒေတာရေပြင်မှာတက်ခတ်ခံရတာတွေဖြစ်ပြီးတဲ့နောက်အဲ့ဒီဒေသမှာအမေရိကန်ဦးဆောင်တဲ့ရေတပ်ဖွဲ့တွေခြားထားဖို့အမေရိကန်ကအဆိုပြုမှုပါတယ်တိုက်ခိုက်မှုတွေရဲ့လက်သေးအဖြစ်အမေရိကန်နဲ့မဟာမိတ်တွေကအီရန်ကိုအပြစ်တင်ပြောဆိုပေမဲ့အီရန်ကတော့ညင်ပါတယ်
ခရစ်မတ်ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးယာနေ့ချီတဲ့ဆန္ဒပြသူတွေဟာမနေ့ကတော့ဈေးဝယ်စင်တာကြီးတွေကိုတတိယနေ့အဖြစ်ချီတဲ့ဆန္ဒပြခဲ့ပါတယ်ဈေးဝယ်စင်တာဆန္ဒပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝမ်းမှာရှိတဲ့ဂုံတိုက်တွေကိုပစ်မှတ်ထားပြီးခရစ်မတ်အကြိုနေ့ကလေးကစပြီးတော့ဆန္ဒပြနေကြတာပါပုံမှန်အားဖြင့်တော့ခရစ်မတ်ကာလဟောင်ကောင်ဟာခီးသွွားတွေနဲ့စီကားလေးရှိတာပါမနေ့ကတော့ဆန္ဒပြပွဲတွေမှာရဲတွေကဆန္ဒပြသူတွေကိုနှိမ်နင်းခဲ့တယ်လို့ဖန်စီထိမ့်သိမ့်ခဲ့ပါတယ် ထိုက်ဖို့အရက်ကဇီးဝယ်စင်တာတစ်ခုမှမျက်နှာဖုံးတက်ဆန္ဒပြသူတွေဟောင်ကောင်ကိုလွတ်မြောက်ခွင့်ပေးရက်တပ်ဖွဲ့ဖျက်သိမ်းပေးစတဲ့ဆောင်ပုဒ်တွေနဲ့တချင်းတွေတီးဆူဆန္ဒပြခဲ့တာကို RTHK သတင်းဌာနရဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်။အဲ့ဒီနေရာမှာလည်းရဲကဆန္ဒပြသူအတော်များများကိုဖမ်းဆီးခဲ့ပါတယ်။ဇီးဝယ်စင်တာတွေကတချို့စားတောက်ဆိုင်တွေ၊စတိုးဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ပါတယ်။မနေ့ကညပိုင်းရောက်တဲ့အထိရဲနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့တာပါတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပြီးဥပဒေကြမ်းကိုဆန့်ကျင်ကန့်ကွက်ရာကနေအဲ့ဒီကနေစတင်ခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဖြစ်ပွားနေခဲ့တာ6လကျော်ပြီလဲဖြစ်ပါတယ
်အီရတ်သမ္မတဘာဟမ်ဆာလီကအီရန်ဩဇာလွှမ်းမိုးထားတဲ့အုပ်စုရွေးချယ်တဲ့ဝန်ကြီးချုပ်တူကိုခန့်အပ်မဲ့အစားသူနှုတ်ထွက်သွားမယ်လို့ဂျာတာဘီနေကပြောလိုက်ပါတယ်တောင်ပိုင်းဘာဆရာပြည်နယ်အုပ်ချုပ်ရေးမှူးအာဆာဒ်အယ်အိုင်ဒန်နီကိုဝန်ကြီးချုပ်တည်းအဖြစ်ဖတာအုပ်စုကဗိုလ်ဒူးနေမှာအမည်စင်းတင်သွင်းထားတာပါဒီအပေါ်အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကချက်ချင်းပဲကန့်ကွက်ကြပါတယ်2003ခုနှစ်မှာအီရတ်ကိုအမေရိကန်ဝင်လာခြင်းကတည်းကအုပ်ချုပ်လာတဲ့အစိုးရအဖွဲ့တရက်လုံးကိုလုံးဝပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကတောင်းဆိုထားတာပါသွေးထွက်တန်ယိုဖြစ်တာကိုရဆိုင်ပြီးငင်းချမ်းရေးကိုထိမ့်သိမ်းလိုတဲ့ကျွန်တော်ဆန္ဒရအာဆာဒ်အယ်အိုင်ဒန်နီအပေါ်လေးစားသမှုရှိတော်ညာလဲပဲသူ့ကိုအမည်စင်းတင်သွင်းတဲ့ပေါ်ကျွန်တော်ငြင်းဆန်ပါတယ်လို့သမ္မတဆာလီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်တစထဲမှာပဲသမရဖြစ်ကနေသူနှုတ်ထွက်လို့ရှိတယ်ဆိုတော့ကိုမစ္စတာဆာလီကထည့်ပြောထားပေမဲ့တကယ်တမ်းနှုတ်ထွက်လွာတင်သွင်းတာမျိုးတော့မဟုတ်သေးပါဘူး။ဘက်ဂရက်မျိုးတော်နဲ့ရှီးယားမွတ်စလင်အများစုရှိတဲ့နိုင်ငံတောင်ပိုင်းမှာအော်တိုဘားလာကလေးကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတာပါ။အကြံပြချစားမှုညံ့ဖျင်းတဲ့အများပြည်သူဝန်ဆောင်မှုနဲ့အလုတ်ကန်ရှားပါတဲ့ပေါ်ဆန္ဒပြကန့်ကွက်နေကြတာဖြစ်ပါတယ်။
အမေရိကန်သံတမန်ဘက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 8839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံတောက်ကြမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်လူမျိုးတုံးတပ်ဖြတ်မှုတားဆီးဆန်ရနိုင်ငံတကာသဘောတူစာချုပ် Genocide Convention ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆန်ရတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံရဲ့သဘောထားကိုမြန်မာနိုင်ငံဆန်ရဂျပန်သံမကြီး Mr. Ichiro Maruyama ကအခုလိုပြောပါတယ်
Genocide တကယ်ချမချားဆိုတာကျွန်တော်မစဉ်းစားနိုင်ပါဘာဖြစ်လို့လဲဆိုတော့ Genocide ရှိတယ်ကျွန်တော်မသိပါဘူးဒါကြောင့်မို့လို့အပြည်ပြည်ဆန်ရအဲ့ဒီတရားရုံးက Genocide ရှိတယ်ဆိုပြီးတော့ဖုံးပြတဲ့ချမ်းမဲ့လို့မှတ်ချင်ပါဘူ
းဒီဇင်ဘာ26ရက်ကြာတာပရိနေကရန်ကုန်မြို့ဂျပန်တမ်မတ်ကြီးနေမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတမ်မတ်ကြီးမာရူယာမာကအဲ့ဒီလိုပြောသွားတာပါဂမ်ဘီယာကပန်ကြားထားတဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ကြားပြတ်လှုပ်ဆောင်ရမယ့်အစီအစဉ်တွေကို ICJ ကလက်ခံချမှတ်ပေးလိုက်ရင်ဂျပန်နိုင်ငံအနေနဲ့တက်နိုင်တဲ့ဘက်ကအကူအညီပေးသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီး ICJ မှာရှင်းလင်းတင်ပြခဲ့တာကိုဂျပန်နိုင်ငံကထောက်ခံတယ်လို့လည်းဂျပန်သံတမန်ကြီးကပြောပါတယ်။လက်ရှိဂျပန်ညွန်ပေါင်းအစိုးရအဖွဲ့တွေကခိုမီတိုပါတီခေါင်းဆောင်အထက်လွှတ်တော်အမတ်မစ္စတာယာမာဂူချီနာဆူတိုကပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံခီးစဉ်တွင်ဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံပြီးရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဂျပန်သံတမန်ကြီးအီချီရိုမာရူယာမာကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်ရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးတီတော်မျိုးနဲ့ဥက္ကဋ္ဌဦးရဲသိန်းသေဆုံးသွားတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တမ်ဘရိုဘက်ကပြောဆိုတာတွေကွဲလွဲနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေပါတယ်။ AA တဆွဲထားတဲ့တောင်ကုန်းကိုဒီဇင်ဘာလ25ရက်နေ့မှာတမ်ဘရိုကလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်တဲ့အချိန်တွင်လက်နက်ကြီးကြီးကျပြီးတော့ဦးရဲသိန်းသေဆုံးသွားတာလို့ AA ဘက်ကပြောပါတယ်။ဒီပြောဆိုချက်ကိုတမ်ဘရိုဘက်ကလုံးဝပယ်ချပြီးဦးရဲသိန်းကို AA ကဖမ်းသွားပြီးတဲ့နောက်ရပိုင်းအကြမှာပဲတတ်ပစ်လိုက်တာလို့တုံ့ပြန်ပြောဆိုပါတယ်။ဦးရဲသိန်းအခုလိုအသက်ဆုံးရှုံးသွားတဲ့ပေါ်လူခွင့်ရေးဖော်ပြီးနဲ့တက်ကြလှူရှားသူတွေကတော့ AA ကိုပြစ်တင်ဝေဖန်ကြပါတယ်။ဦးရဲသိန်းလို NLD ပါတီကတာဝန်ရှိသူနဲ့ဦးဝေတင်းလို့ချင်းပြည်နယ်မျိုးသားလွတ်တော်အမတ်စာသူတွေကိုအခုနောက်ပိုင်းမှာ AA အဖွဲ့ကပြစ်မှတ်ထားဖမ်းဆီးတာတွေရှိလာနေတာပါ။ဦးဝေတင်းဆိုရင် AA ကဖမ်းထားတာနှစ်လနီးပါးရှိနေပြီဖြစ်ပြီးသူနဲ့ပတ်သက်လို့ဘယ်လိုသတင်းအချက်လဲမှမရပါဘူး။ Christmas နေ့ကလည်းဘူးတီတော်မျိုးတွေကနေတာဝန်ကြဒေသကိုသွားတဲ့လူမှုကြီးကြပ်ရေးအရာရှိ၃ဦးကို AA ကဖမ်းသွားပါသေးတယ်။တိုက်ပွဲတွေအတွင်းတနက်ကင်မဟုတ်တဲ့အကြသားတွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးတာမျိုးမလုပ်ဖို့တောင်းဆိုတာတွေလည်းပိုများလာပါတယ
်။ထိုင်းနိုင်ငံမှာမိုးခေါင်ရေရှားတာကြောင့်ဆန်ထွက်နှုံးကျသွားမလားဆိုတဲ့စိုးရိမ်စက်ကြောင့် ဒီသတင်းပတ်တွေမှာစံစည်းတက်သွားသလိုဗီယက်နမ်မှာလည်းနည်းနည်းအတက်ပြပြီးမြန်မာမှာတော့ဝဲလူအားယော့နေပါတယ်။ထိုင်းနိုင်ငံထွဲစံကျူး900ခန့်နှုန်းပါဆန်မျိုးစားဟာကြာတာပြီးနေ့ကတဒံကို424ဒေါ်လာကနေ435ဒေါ်လာအထိခေါ်ဈေးရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်က395ဒေါ်လာကနေ420ဒေါ်လာအထိပဲခေါ်ဈေးရှိခဲ့တာကနေတက်သွားတာပါ။ကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့ထိုင်းနိုင်ငံ6ဖရာမြစ်ဒေသပတ်ဝန်းကျင်ကစပားဆိုင်ဧက23သန်းကျော်မှရေအလုံလောက်ရမှာမဟုတ်ဘူးလို့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအစောပိုင်းမှာပြောထားပါတယ်။အခု6တွေ့ရသည့်ဟာထိုင်းနိုင်ငံမှာ AP 30ရင်းနှီးအထိကြာမြင့်မှာပါ။ဗီယက်နမ်ထွက်ဆန်ကျူး900ခန့်နှုန်းပါတဲ့ဆန်မျိုးစားဈေးနှုန်းဟာလည်းပြီးခဲ့တဲ့သတင်းပတ်ကတဒံကိုဒေါ်လာ350ကနေ352ဒေါ်လာရှိခဲ့ရကနေကြာတာပြီးနေမှာ355ဒေါ်လာကနေ360ဒေါ်လာအထိနည်းနည်းတက်သွားပါတယ်။ဒါပေမဲ့လည်းအခုချိန်ခရစ်စမတ်နဲ့နှစ်သစ်ကူကာလအလယ်ရဲ့ဖြစ်တာမို့ဈေးကွက်ညီနေပြီးတော့အယောင်ပါနေတာလည်းဖြစ်ပါတယ်
။ဒီနှစ်ဘောလုံးရာသီပရီးမီးယားလိဂ်အမှတ်ပေးစရာမှာလီဗာပူးအသင်းဟာ18ပွဲကစားပြီးချိန်အထိရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်ဆဲဖြစ်ပါတယ်။ဒီဇင်ဘာလ26ရက်ကြာတာပြီးနေကလီဗာပူးရဲ့ပွဲစဉ်18အဖြစ်ဒုတိယနေရာကလက်စတာစီးတီးအသင်းနဲ့ဝေးကွင်းမှာကစားတာမှာလည်း၄ဂိုးပြတ်နိုင်ရပါတယ်။လက်စတာကတော့ပွဲစဉ်16ကစားရတာဖြစ်ပြီးဒီပွဲပြီးတဲ့နောက်ဇယားတိတ်ကလီဗာပူးထဲတပွဲပို39မှတ်နဲ့73မှတ်တိတိကွာသွားတယ်လို့ပွဲစဉ်16မကန်ရသေးတဲ့မန်စီးတီးနဲ့တမှတ်ပဲကွာတော့တာမို့အဆင့်3ရောက်သွားမယ်အလားအလာတောင်ရှိနေပါတယ်။ချယ်ဆီအသင်းကလည်းအင်ကွင်းမှာဆောက်သမ်တန်ကို2ဂိုးပြတ်နဲ့ရှုံးပြီးအဆင့်4မှာ32မှတ်ရထားတာမို့အဆင့်3ကတပွဲရော့မန်စီးတီးနဲ့6မှတ်ကွာသွားပါပြီ။တခြားနိုင်ပွဲတွေကတော့မန်ချက်စတာယူနိုက်တက်က Old Trafford မှာ Newcastle ကို4ဂိုးကိုစပါကဘရိုက်တန်ကို2ဂိုးတကူဗီလာကနော်ဝစ်ကို2ဂိုးကိုမရှိအေဗာတန်ကဘန်လီကို2ဂိုးကိုမရှိနဲ့အသီးသီးအနိုင်ရကြပါတယ်ရှက်ဖီးနဲ့ဝက်ဖူတို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်ဒီကနေ့မှာတော့မန်စီးတီးကလက်ရှိအဆင့်ရှင်မှာရှိတဲ့ဝူးဗ်စ်အသင်းအင်ကွင်းမှာပွဲစဉ်16ကစားရမှာဖြစ်ပါတယ်ခင်ဗျာ
နထ19ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်မြသတင်းအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့1959ချိန်မြောက်ကရင်နှစ်သစ်ကူမှာအမေရိကန်ရောက်ကရင်နယ်ပွားတွေရဲ့စန္ဒာနဲ့သဘောထားတချို့ကိုစူးစီးပြောပြပေးသွားမှာပါ။မြန်မာနိုင်ငံမှာတခြားတိုင်းရင်းသားတွေနေသူကရင်တိုင်းရင်းသားတွေကိုလူလားတဲ့ငြိမ်းချမ်းရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စပေးရင်ကျေးမှုစတာတွေကိုလွတ်လပ်စွာပုံဖော်နိုင်မဲ့အခွင့်အလမ်းတွေလာမဲ့နှစ်သစ်ထဲပေါ်ပေါက်လာစေဖို့မျှော်လင့်ဆုတောင်းမိတယ်လို့ပြပရောက်ကရင်တိုင်းရင်းသားတွေကပြောပါတယ်ဒီဇင်ဘာလ26ရက်နေ့မှာကြာရောက်တဲ့1959နှစ်မြောက်ကရင်နှစ်သစ်ကူနေ့မှာအခုလိုပြောခဲ့ကြတာပါဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံထဲမှာကရင်လူမျိုးတွေအခြေချနေထိုင်ပြီးနှစ်သစ်ကူပွဲလှုပ်လာခဲ့တာနှစ်ပေါင်း1959နှစ်ရှိလာခဲ့ပါပြီလွတ်လပ်ရေးရာပြီးကစားဒေတာအသီးသီးမှာကွဲပြားနေတဲ့ကရင်တိုင်းရင်းသားတွေတစုတစည်းတဲ့ဖြစ်အောင်လို့ဒီဇင်ဘာလ26ရက်နေ့ကိုကရင်မျိုးသားနေ့အဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကကရင်နှစ်သစ်ကူနေ့အဖြစ်သာသတ်မှတ်ပေးခဲ့တယ်လို့အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ဩစတြေးလျနိုင်ငံမှာနေထိုင်သူနိုင်ငံတကာကရင်အဖွဲ့အစည်း IKO အလို့အမှုဆောင်ကော်မတီဝင်မန်အော်လန်ဒိုကရှင်းပြပါတယ
်ကိုတော့တော့ကွဲကွဲပြားပြားနဲ့နှစ်သစ်ကူးတွေကိုဒီရဒေတာလိုက်ဟိုလေတော့ this ပေါ်တဲ့အချိန်ကိုကျင်းပကြတာဒါပေမဲ့နှစ်သစ်ကူးတရက်ထဲကိုတပြီလုံးမှတမျိုးသားလုံးကတညီညွတ်နေတဲ့လုံနိုင်တဲ့တကယ်ကစက်တဲ့ထော်လီတွေဖြစ်ဖို့အတွက်ကပြင်ကောင်းဆောင်တွေကြိုးစားလာခဲ့တာကိုကျွန်တော်ပြန်လဲသုံးသပ်ပြီးဒီနေ့ဒီရက်ရဲ့တန်ဖိုးနဲ့အနစ်ပါရကိုပြန်ပြီးတော့အောက်မေ့တတိယတဲ့အပြင်ပေါ့နော်တံပိုးထားကြဖို့အဲ့ဒါကျွန်တော်လုပ်ကြပါတယ်နံပါတ်1တိချက်ကဒီကီနိသကူနေဆိုတဲ့ဟာနိသကူနေအနေနဲ့တောင်းတာမဟုတ်ဘူးအဲတင်မျိုးသားနေဆိုပြီးတော့တောင်းတာပဲဒါပေမဲ့နောက်ဆုံးကြတော့ဗလေအကြောင်းမျိုးကြောင့်ဒေါက်တာဘတ်မော်အစိုးရလက်ထက်မှာကီနိသကူနေဖြစ်ပဲပြိမှတ်ပြုဖို့အဲ့ဒါပြန်လဲသတ်မှတ်ပေးတယ်ပေါ့နော
်ဩစတြေးလျနိုင်ငံဆီဒနီမြို့မှာလည်းဒီဇင်ဘာလ26ရက်နေ့ကကရင်နှစ်သစ်ကူးနေ့အခမ်းအနားကျင်းပခဲ့တယ်လို့သူကပြောပါတယ်။အလားတူအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာကရင်တိုင်းသားတွေအပါအဝင်ဒေသခံအမေရိကန်လူအဖွဲ့အစည်းခေါင်းဆောင်တွေပါတက်ရောက်တဲ့ကရင်နှစ်သစ်ကူးနေ့ပွဲကိုလူတစ်ထောင်နီးပါးတက်ရောက်ခဲ့ပြီးလာမယ့်နှစ်သစ်မြန်မာနိုင်ငံမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်စတာတွေကိုပုံဖော်နိုင်မဲ့အခွင့်အလမ်းကောင်းတွေရလာစေဖို့ဆုတောင်းကြောင်း KOA ခေါ် အမေရိကန်ရောက်ကရင်အဖွဲ့အစည်းအတွင်းရေးမှူးနှင့်စောကလဲအဆိုကပြောပါတယ
်။လာမယ့်နှစ်မှာကျွန်တော်တို့လူချင်းမှဟန်ပြီးကြတော့တန်းပြီးခွင့်ရင်းနေလို့ရှင်တာပေါ့နော်။ကိုပိုင်အောင်ချုပ်ခွင့်အဲ့ဒါတွေပေါ့လူချင်းမှ။နောက်ကျွန်တော်တို့ဒီလက်ရိုးရနော်စာပြီးဒီဂျင်းမှုအစတွေပေါ့နော်။ဟိုလှုပ်ချင်းတလို့လုံးလုံးမရဘဲတချို့နေရာမှာဒီအဲ့လိုမျိုးပေါ့နော်။အဲ့ဒါတွေကဟိုမဖြစ်သင့်ဘူးပေါ့နော်။နောက်ကျွန်တော်တို့အပြောင်းလဲရှိဖို့လိုအပ်ပြီပေါ့နော်။ဒါဖြစ်လို့ဆိုတော့နိုင်ငံမှာအုပ်ချုပ်နေတာက NLG ဒါပေမဲ့ပါဝါတွေယူနေတာကြတော့ပြောရမယ်ဆိုရင်တတ်မတော်ပေါ့နော်။အဲ့ဒါတော့ကြောင်းလဲမှုတော့သူတို့လှုပ်သိမ့်တာပေါ့နော်။
ကနေဒါနိုင်ငံဒိုရန်တိုမြို့မှာလည်းကရင်နှစ်တစ်ကူနေ့ကိုအစည်းအဝေးမျိုးစုံနဲ့တင်ဆက်ကျင်းပခဲ့ပြီးမြန်မာပြည်ကြီးညဉ့်ညမ်းသားရွာပြောစီဖို့အတွက်စုမုံကောင်တောင်းပစ်တယ်လို့ဒိုရန်တိုကရင်လူမှုအဖွဲ့အစည်းဒုက္ခတာစောမိတာကပြောပါတယ
်ကျွန်တော်တို့အကောင်းဆုံးမျိုးလင်းတာတော့အားလုံးကတော့သားရွာပြောတဲ့ဘဝငိမ့်ချတဲ့ဘဝအားလုံးကလူချင်းကြတာပဲကျွန်တော်တို့လည်းလူချင်းခဲ့တယ်မျိုးမျိုးလည်းကြိုးစားခဲ့တယ်အခုပြည်တွင်းမှာအသက်နဲ့ရင်းပြီးတော့ပြေးပြီးတော့ပုန်းရှောင်နေရတဲ့လူတွေလူခွင့်ရချိုးဖောက်ခံတဲ့လူတွေကလည်းအများကြီးရှိတယ်။အမှဒုက္ခသည်စခန်းမှနေတဲ့ဆိုတော့ကြာလေသူတို့မှာဘဝမရမရနဲ့ပြီးတဲ့အခါမှာရှင်မြုံလင်းချက်တရားကုံကျော်အဲ့လိုအခြေအနေမျိုးကြုံဆွာတာလည်းအများကြီးရှိတယ်။ဒါမဲ့တစ်ခုကတော့ကောင်းတာရာဇဝင်နဲ့ကြည့်မယ်ဆိုရင်ကရင်နှစ်တစ်ခုရောက်လာလို့ရှင်ကွဲပြားမှုအားလုံးတွေကိုကရင်အားလုံးတွေကခွာချပြီးတော့အဲ့ဒီမှာအားလုံးအစုစပါးနဲ့စုစုစည်းစည်းနဲ့ပျော်ပျော်ပါပါနဲ့ကျင်းပကြတာတော့ထုံးစံဒလေးရတော့ရှိခဲ့ဘူးလေဒါသမိုင်းကလည်းပြန်ကြည့်လို့ရတယ်လေ။
ကရင်တိုင်းသားတွေကိုကြမှာကိုဖန်တီးဝင်ရနိုင်ဖို့လက်နက်ကင်တော်လန်လာတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ကသမရဦးသိန်းစင်အစိုးရလက်ထက်မှာတနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA ကိုလက်မှတ်ထိုးခဲ့ပေမဲ့ဒီဆုံးဖြတ်ချက်အပေါ်ဘဝင်မကြတဲ့ကရင်တိုင်းသားတွေရှိကြသလိုကရင်ဒေသငြင်းငြမ်းနေပြီလို့မခံယူသေးကြောင်းလဲဝေဖန်ပြောဆိုကြပါရယ်ခင်ဗျာ
ကိုညာဝေအောင်ပြပြသွားတာပါရှင်အခုမလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဘက်ကိုအလှည့်ပေးခြင်းပါတယ်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ကြတဲ့နိုင်ငံခြားသားတွေဒဏ်ကြေးသက်သက်သာသာနဲ့နေရရင်ပြန်နိုင်မဲ့ B4G Back for Good အစီအစဉ်ဟာဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာမလို့မြန်မာနိုင်ငံသားအတော်များများနေရပြန်ဖို့လုပ်နေကြတယ်လို့မြန်မာအလုပ်သမားတွေကိုကူညီပေးနေသူတဦးကပြောပါတယ်တရားမဝင်နိုင်ငံခြားသားတွေကိုစီမံကိန်းနဲ့ဖမ်းဆီးနေတာကြောင့်အများအပြားဖမ်းဆီးခံရချိန်မှာပဲအခုလိုနေရရင်ပြန်ဖို့လှုပ်လာကြတာပါဒီကြောင့် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာနှစ်ကုန်ပိုင်းအတွင်းအဖမ်းဆီးတွေပိုပြီးစိတ်လာတဲ့အတွက်မြန်မာတွေဟာပြည်내တိုင်းကလူဝင်မှုကြီးကြပ်ရေးဌာနတွေမှာဒဏ်ကြေးပေးသွင်းပြီးနေရပြန်ရတဲ့သူတွေများလာတာပါထိန်းသိမ်းရေးစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီးရမောင်မောင်ကတော့ဒီအပိုင်းအတွင်းမှာနေရပြန်ရတဲ့သူတွေများလာကြောင်းပြောပြပါတယ
်ညာကတော့ရက်ကလည်းရန်ကတ်နေတဲ့အခါကျတော့ဒီရက်ထဲမှာတော့တော်တော်လေးပြုံပြီးပြန်ရတာတွေ့ရတယ်ပြန်ပြီးပြန်တယ်ဆိုတာကကိုမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးတခြားနိုင်ငံသားတွေလည်းပါတာပေါ့သူပြည်နယ်နဲ့တူပါတော့ပြည်နယ်တိုင်းမှာတော့အပြည့်ပါပဲ။ပြည့်တဲ့နေရာရုံမရှိပါဘူး
။မလေးရှားအစိုးရတက်လက်ထက်မှာတရားမဝင်နိုင်ငံသားရှင်းလင်းရေးစီမံချက်ကိုဇက်တိုက်လုပ်ခဲ့ပြီးဒဏ်ကြေးသက်သာစွာနဲ့နေရပြန်နိုင်ရေးအစီအစဉ်ကိုအကောင့်ထည့်ဖော်ခဲ့ရမှာဒုတိယကြိမ်မြောက်ဖြစ်တယ်လို့လည်းကိုတီးရမမောင်ကပြောပြပါဗျ
။ပြီးခဲ့တဲ့နှစ်ဖြစ်လာပိုင်း30ရင်းနေကဒါနောက်ဆုံးဖိတ်လိုက်တာပေါ့နော်
။ဟုတ်ကဲ့။
ဒီ6လပိုင်းတော့ကနေပြီးတော့ဒီအစီအစဉ်ကို2လအချိန်ပေးထားမယ်ပေါ့နော်။2လအချိန်ပြီးမှပြန်ဆိုပြီးတော့တို့ဟိုတတ်မှတ်ထားတာကဒါပြည်ကျပဲနှစ်6လပိုင်း30ရက်နောက်ဆုံးဆိုပြီးတို့တတ်မှတ်ပေးတာလဲအခုနောက်တစ်ကြိမ်ကဒီ6လပိုင်း30ရက်နေ့ကနေစပြီးတော့12လပိုင်း31ရက်နေ့ကြီးဆိုပြီးတို့ဟိုဖွင့်ပေးထားတယ်ပေါ့
ဆိုတော့
ဟိုအစိုးရအသင်းလက်ထက်မှာဒါဒုတိယအကြိမ်လို့ကျွန်တော်တို့ဟိုတွေ့ရတာပေါ့
မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွှတ်တဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုပ်သမား9,000ထက်မနည်းရှိနေတယ်ဆိုပြီးပြောဆိုထားပါတယ်မလေးရှားအစိုးရရဲ့ဒဏ်ကြေးသက်သာစွာနဲ့နေရပြန်နိုင်ရေးအတွက် B4G Back for Good အစီအစဉ်ကဒီဇင်ဘာလကုန်မှာပြီးတော့မှာမို့မလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံမစိတ်လာပြီးတစ်နှစ်အတွင်းနိုင်ငံသား9,000နီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်ဘာလထဲမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။အခုအမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးခြင်းပါတယ်။
အမေရိကန်ပြည်ထောင်စုကထုတ်ပြန်ခဲ့တဲ့2020ခုနှစ်အမျိုးသားကာကွယ်ရေးဆိုင်ရာခွင့်ပြုမဲ့ဥပဒေမှာပါဝင်တဲ့အချက်တွေဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဆိုပြီးတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီဥပဒေထဲမှာဟောင်ကောင်ကစန္ဒပြပွဲတွေကိုထောက်ခံတာ၊ထိုင်ဝမ်ကိုလက်နက်ရောင်းချတာနဲ့ရှင်ကျန်းပြည်နယ်ကမွတ်စလင်လူနည်းစုတွေအကြောင်းအစီရင်ခံထားတာတွေပါဝင်ပါတယ်။ရိုက်တာသတင်းတရက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြည်စုံပြောပြပေးပါမယ်ရှင်။
American dollar 938 billion တမိုးရှိရဲ American အမျိုးသားကာကွယ်ရေးဥပဒေဟာဒီဇင်ဘာလ20ရက်နေ့မှာလက်မှတ်ရေးထိုးအာဏာသက်ဝင်ခဲ့ပါတယ်အဲ့ဒီဥပဒေမှာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကဆန္ဒပြပွဲတွေကိုထောက်ခံတဲ့ကိစ္စထိုင်ဝမ်နဲ့စီးရေးစီးရာအပြန်အလှန်ပူးပေါင်းဆောင်ရွက်လို့စစ်လက်နက်တွေရောင်းချပြီးထိုင်ဝမ်ရဲ့ကာကွယ်ရေးစွမ်းရည်ကိုပို့ပြီးမြန်မာအောင်လွတ်ဆောင်ပေးမဲ့ကိစ္စနဲ့စင်ကြန်းပြည်နယ်ကမွတ်စလင်လူနည်းစုဝီဂါတွေအကြောင်းအသေးစိတ်အစီရင်ခံထားတဲ့ကိစ္စတွေပါဝင်နေပါတယ်ဒီဥပဒေနဲ့ပတ်သက်လို့ဒီဇင်ဘာလ26ရက်နေ့မှာတရုတ်ကာကွယ်ရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီဥပဒေဟာတရုတ်နိုင်ငံရဲ့မူဝါဒနဲ့အမေရိကန်နဲ့တရုတ်တို့အကြားလက်မှတ်ကြီးထိုးထုတ်ပြန်ထားခဲ့တဲ့ကြီးညာစာတမ်း၃ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောခွင့်ရဟူဂျန်းကပြောပါတယ်
။美国当地时间12月20日，美方签署2020财年。
အမေရိကန်မျိုးသားကာကွယ်ရေးဥပဒေတွေကတရုတ်နိုင်ငံနဲ့သက်ဆိုင်တဲ့အချက်တွေဟာစစ်အေးကာလစိတ်ဓာတ်တွေဖုံးလွှမ်းနေပါတယ်။တရုတ်ရှင်ပြိုင်မှုဆိုပြီးပြဿနာလှုပ်ထားသလိုတရုတ်စီးရေးချင်းချောက်မှုဆိုပြီးတော့လည်းပုံဖော်ထားပါတယ်။ဒီဥပဒေတွေကထိုင်ဝမ်ဟောင်ကောင်နဲ့စင်ကြန်းပြည်နယ်တို့နဲ့ဆက်နွယ်ပြီးပြဿနာလှုပ်ထားတဲ့အချက်လက်အတော်များများဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုအလွန်ကျွံဝင်ရောက်ဆွတ်ဖက်နေတယ်လို့နှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ကြေညာချက်စာတမ်း၃ခုကိုလည်းချိုးဖောက်နေပါတယ်။နှစ်နိုင်ငံစီးရေးဆက်ဆံရေးကိုဆူဆူရွရွထိခိုက်စေတယ်လို့နိုင်ငံအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းကြာဆင်းစေပါတယ
်။တရုတ်စစ်တပ်အင်အားမြင့်တင်နေတာဟာအမျိုးသားလူကြုံရေးလိုအပ်ချက်အရာလှုပ်ဆောင်နေရတာဖြစ်ပြီးတရုတ်စစ်တပ်ဟာအပြည်ပြည်ဆိုင်ရာအရေးကိစ္စတွေမှာတာဝန်ပိုယူလာနေကြောင်းဒါကြောင့်တရုတ်စစ်တပ်ရဲ့လှုပ်ဆောင်ချက်တွေပေါ်ငြိမ်းချမ်းရေးမြတ်နိုးတဲ့နိုင်ငံတွေနဲ့ပြည်သူတွေကသာအဆုံးဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ထိုင်ဝမ်ဟောင်ကောင်နဲ့စင်ကြန်းပြည်နယ်ကိစ္စတွေပေါ်မှာတော့ဝူကအခုလိုဆက်လက်တုံ့ပြန်ခဲ့ပါတယ်
။ထိုင်ဝမ်是中国领土不可分割的一部分。台湾问题是中国内政，事关中国核心利益。
台湾哈，刘比耶快透露米亚的台湾那边的面皮巴的。台湾一哈，刘奶奶耶，阿妈跟朱西伯哟，刘比都比达瑞耶，苗达耶看啥子对吧？八万八等你的，刘奶奶耶，比人耶皮巴的。大家比巴说拍蘑菇，低看嘛不好吧？台湾呢，是一家说对比，第一问阿边人十三亿里老里的奶奶里阿龙谷三千八的，百度谷嘛，百一千里妈妈。ထိုင်ဝမ်ကိုတရုတ်ပြည်ကခွဲထွက်သွားမှာကိုလက်ခံမှာမဟုတ်ပါဘူး
။ American အထက်လွှတ်တော်ကအတည်ပြုခဲ့ပြီးဖြစ်တဲ့ American အမျိုးသားကာကွယ်ရေးဥပဒေမှာ American စစ်တပ်ရဲ့စစ်တမမြောက်အင်အားစုအဖြစ်အာဂတစစ်တပ်ဖွဲ့တစ်ဖွဲ့ဖွဲ့စည်းဖို့လည်းပါဝင်ပါတယ်။ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့တရုတ်နိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာလည်း American တို့အာဂတတပ်ဖွဲ့စည်းပြီးအာဂတတွင်စစ်လက်နက်တပ်စင်မှာကိုစိုးရိမ်မိကြောင်းလည်းတရုတ်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်ကပြောသွားခဲ့ပါတယ်ခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်ခုကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မအီတန်စင်ကကောက်နှုတ်စူးစီးတင်ပြပေးပါမယ်ရှင
်ရင်းနှီးမြှုပ်နှံမှုလှုပ်ဖို့အလားအလာကောင်းတဲ့မြန်မာနိုင်ငံဆွေကောင်းစင်နဲ့ရာဟုမာဆူနာရေးသားထားတဲ့ဆောင်းပါးကို thehindubusinessline.com မှာဖတ်ရပါတယ်မြန်မာစီးပွားရေးကဏ္ဍပုံပုံပွင့်လင်းလာတဲ့အမျှမြန်မာနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံရေးကဏ္ဍတွေမှာအိန္ဒိယအတွက်ပို့ပြီးတော့လှုပ်ဆောင်နိုင်မှုအလားအလာပိုကောင်းလာပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံကမြန်မာကိုတင်သွင်းမှုက900ခိုင်နှုန်းလောက်ပဲရှိပြီးတော့တင်သွင်းမှုစုစုပေါင်းရင်30ရာခိုင်နှုန်းကိုတရုတ်ကတင်သွင်းနေရလို့ထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့ကြောင်မီသွေးရေနံနဲ့တဘာဝတက်ငွေခဏတွေမှာအိန္ဒိယကရင်းနှီးမြှုပ်နှံမှုလုပ်ကိုင်နေဆိုပေမဲ့မြန်မာရဲ့စုစုပေါင်းရင်းနှီးမြှုပ်နှံမှုဝင်ငွေရဲ့600ခိုင်နှုန်းကိုပဲအိန္ဒိယကပါဝင်နေရလို့ထောက်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံဖြစ်နေတဲ့မြန်မာကိုတင်ပို့ခွန်ကင်းလွတ်ခွင့်ကမ္ဘာကုန်သွယ်ရေးအဖွဲ့ကပေးထားပြီးတော့ဥရောပသမဂ္ဂကလည်းအခွင့်အရေးပေါ်ပေးထားတာတွေကိုအိန္ဒိယနိုင်ငံကအခွင့်အကောင်းယူပြီးတော့မြန်မာအခြေစိုက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်တဲ့လို့လည်းတိုက်တွန်းထားပါတယ်။လက်ရှိမီလုံလောက်မှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်အထူးသဖြင့်နေဆွမ်းအင်ဆိုလာလျှက်စစ်ဓာတ်အားထုတ်လုပ်မှု၄ခွက်ကိုအိန္ဒိယကဝင်တင်တယ်လို့နော်ဝေးနိုင်ငံကတယ်လီနော့နဲ့ကာတာနိုင်ငံကအော်ရီဒူတို့လိုပဲအိန္ဒိယဆက်သွယ်ရေးတယ်လီကောင်လုပ်ငန်းတွေကဈေးကွက်ကိုဝင်သွင်းတယ်လို့အကြံပြုထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးကဏ္ဍဟာလည်းရေရှည်ရင်းနှီးမြှုပ်နှံသည်တို့လိုပြည်တွင်းအလုပ်သမားအရင်းမြစ်ကိုအသုံးချပြီးတော့ကောင်းမွန်စျေးသက်တာတဲ့ခရီးသွားလုပ်ငန်းတွေအိန္ဒိယနိုင်ငံကလှုပ်ဆောင်တယ်လို့ဆိုပါတယ်။ မဲခေါင်ဒေသကိုမြန်မာနိုင်ငံကနေတဆင့်ပဲဆက်သွင်းနိုင်ပြီးတော့အိန္ဒိယနဲ့ကုမ္ပဏီရောပင်လယ်နဲ့မှာဆက်နေတဲ့တခုကြီးသောအာဆီယံနိုင်ငံကမြန်မာပဲဖြစ်တာကြောင့်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးနဲ့အိန္ဒိယမြန်မာမှုလုပ်ငန်းတွေအိန္ဒိယနိုင်ငံအနေနဲ့တိုးလှုပ်တင်နေဆိုပြီးတော့ရည်သားထားတာကိုဖတ်ရပါတယ်ရှင်တိယမြန်မာရထားလမ်းကအိန္ဒိယအတွက်အခက်အခဲဖြစ်နိုင်တဲ့ဆွေကောင်းစင်နဲ့ဒီပန်ဂျန်ရောချောဒရီရေးသားထားတဲ့စာအမကိုတော့ economictimes.indiatimes.com မှာဖတ်ရပါတယ်။ကမ္ဘာလမ်းစီမံကိန်း BRI နဲ့တိယမြန်မာစီးပွားရေးစင်ကြံလမ်း CMEC ရဲ့တစိမ့်တမိုင်းဖြစ်တဲ့မူဆယ်မန္တလေးကြောက်ဖြူမြေရထားလမ်းကိုတိယမြေရထားကုမ္ပဏီ CREEC ကဆောက်လုပ်ဖို့အဆိုပြုထားပြီးတော့ CMEC စီမံကိန်းကတိယမြန်မာနိုင်ငံလုံးအတွက်အကျိုးပြုမယ်လို့တိယကပြောထားပေမဲ့လေဒီစိတ်ကန်းတွေကလိုအပ်တဲ့ဝင်ငွေကိုမြန်မာဘက်ကမရှာနိုင်ရင်တော့ဒီစိတ်ကန်းတွေကိုတိယကအကျိုးနဲ့သိမ်းသွားမှာကိုမြန်မာနိုင်ငံရေးသမားတို့ကစိုးရိမ်နေတဲ့အကြောင်းကိုကဖော်ပြထားပါတယ်။တိယနိုင်ငံကူမင်းကနေပြီးတော့မြန်မာနိုင်ငံကစိတ်ကန်းနှစ်ခုစီကိုဆက်သွယ်ထားတဲ့မြေထားလမ်းစီမံကိန်းကိုအိန္ဒိယကအနည်းငယ်စောင့်ကြည့်နေတယ်လို့လည်းဆိုပါတယ်။စစ်တွေမှာစောက်ထားတဲ့အိန္ဒိယရဲ့စိတ်ကန်းနဲ့လည်းနှီးကပ်တာပါ။အိန္ဒိယရဲ့စစ်တွေစိတ်ကန်းဟာလမ်းပတ်ဆက်သွယ်ရေးကိုရက်ဖြစ်ပြီးတော့မီဇိုရမ်နဲ့ချိတ်ဆက်ထားတာလို့လည်းဆိုပါတယ်။ကမ္ဘောဒီးယား၊လာအိုမြန်မာ၊ထိုင်းနဲ့ဗီယက်နမ်အာဆီယံ၅နိုင်ငံနဲ့ချိတ်ဆက်နေတဲ့ဂင်းငါမဲခေါင်ဒေသအထိဖြန့်ကျက်ဖို့အိန္ဒိယနိုင်ငံမှာစီမံကိန်းကြီးတွေစီစဉ်ထားတယ်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရင်းနှီးထားတဲ့မြန်မာပြည်အကြောင်းတွေကိုမတ်ဤတန်စင်ကကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတော့နှစ်သစ်ကူကာလရောက်တိုင်းဖီဝေသောရရှင်နေအတွက်ဒေးလက်ဆောင်ထုတ်လွှင့်ပေးနေကြအစီအစဉ်အလှည့်ကြပါပြီ။ဒီမနက်တော့ဆိုတော့ခင်မောင်တိုးရဲ့လွမ်းသူဆောင်ဆိုတဲ့သချင်ကိုထုတ်လွှင့်ပေးပါပါ။နားဆင်ကြရအောင်ပါရှင်။
马来人有的要叫乱楼你呀比你的名呀呢马来人有的要叫乱楼你呀比一的目标马上要开比上秋了么对奈昂的上来乱对你梦了风乱他的因的苦了怪的昂乱呀的变了吧，气候也变了吧，变成没你呀嘞。黑曼谷安都不变了吧，变了吧，陪他哦。在地上都得要找乱楼你呀比也嘛乱呀你就不尴尬都得要找乱楼你呀比这边问题我们大楼也被马来接触也你少来乱为你梦路风乱他的庙里来满一个乱呀的变了吧，气候也变了吧，变成没你呀嘞。黑曼谷安都不变了吧，变了吧，太潮。有的要叫乱楼你呀比你的名呀你马来人有的要叫乱楼你呀比一的目标马上要开比上秋了么对奈昂你上来乱对你梦路风乱他的因的古龙怪起昂乱呀的变了吧，气候也变了吧，变成没你呀嘞。黑曼谷安都不变了吧，变了吧，太潮。变了吧，气候也变了吧，变成没你。
အဆိုရခင်မောင်သူရဲ့လွမ်းသူဆောင်ဆိုတဲ့သချင်းကိုနားဆင်ကြရတာပါရှင်။ VOE ရဲ့တောက်ကြနေမနေ့ခင်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးတွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့နှလုံးယောဂဖြစ်လာစေတဲ့အခြေခံယောဂတွေနဲ့အတူနှလုံးယောဂဖြစ်မဖြစ်သိနိုင်မယ့်အချက်တွေအကြောင်
းဒီလိုယောဂပြောတော့တာဒီလိုဒါပဲနှလုံးမှာအများကြီးဓာတ်နေသွားပြီနှလုံးကအော်ယုံကံရယ်ပူပြီးတော့အဲ့လိုယုံကံတဲ့အခါမှာနှလုံးကတ
ည်းကနှလုံးထုခုဒေါက်တာခင်မောင်ရဲ့ပြောကြားချက်နဲ့တူနားဆင်ရဖို့ရှိသလိုတိုင်းရင်သတင်းလွှာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးအောင်ပါအခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ရှင်ကမ္ဘာလူရှင်စီရင်ပြုစုဖို့နိုင်ငံပေါင်း144နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာနိုင်ငံကအဆင့်6ရှိလို့အလှူဒါန်းများတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။တရုတ်ကတော့အဆင့်142မှာရှိတဲ့အတွက်အလှူအနည်းဆုံးနိုင်ငံအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်ကိုတရုတ်ကလှူဒါန်းတာတွေကတော့တစ်နှစ်တခြားများလာနေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံရဲ့ဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှင်းလွန်ခဲ့တဲ့နိုဝင်ဘာလမှာမြန်မာပြည်ကိုလာတော့ငင်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်း၃ခုကိုဒေါ်လာတစ်သန်းလှူသွားပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချမ်းရေးဗဟိုဌာနကိုဒေါ်လာ၃သိန်းငင်းချမ်းရေးကော်မရှင်ကိုဒေါ်လာ၃သိန်းပြစ်ခတ်မှုစောင့်ကြည့်ရေးပူးတွဲကော်မတီကိုဒေါ်လာ၄သိန်းလှူသွားတာပါ။အရင်ကလည်းပူးတွဲကော်မတီကိုဒေါ်လာ၈သိန်းနဲ့မွန်တကားဆယ်စီလူဘူးပါတယ်။ရှင်းနေမှာလဲဆက်လက်ပြီးငင်းကြေးအဖွဲ့တွေကိုငွေကြေးကူညီပါလိမ့်မယ်။ကြောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်နေတဲ့တရုတ်အစိုးရပိုင်းစင်တက်ကော်ပိုရေးရှင်းကလည်း2014ကစပြီးပဲပေါင်းစုံပရဟိတလုပ်ငန်းတွေလုပ်နေပါသေး။ဒီနှစ်တော့အေးအတူပူမြလက်တွဲကြဆိုတဲ့ခေါင်းစဉ်နဲ့ကြောက်ဖြူမြို့နယ်ကစာတင်ကျောင်းတွေကိုကျောင်းသုံးပစ္စည်းနဲ့အဝတ်အထည်လှူဒါန်းပါသေး။စင်တင်နဲ့ယူနန်ပြည်နယ်အစိုးရပူးတွဲဆောင်ရွက်နေတဲ့လူငွေကျွမ်းကျင်မှုတင်ဒန်းကိုဒီနှစ်စပြီးအကောင့်တွေပေါ်နေပါသေး။တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းကိုဒေသခံတွေကြည်ဖြူလာအောင်ကွင်းစင်ပြည်စီယုံလေးဆင်းနေတဲ့သဘောဖြစ်ပါသေး
။မြန်မာပြည်သူ့ဘဝအမြင့်တင်ရေးမြန်မာပြည်မြောက်ပိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်နေသူတွေကိုကူညီရေးနဲ့အခြားလူမှုစီးပွားဖွံ့ဖြိုးမှုလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာ148သန်းလှူဒန်းဖို့လွန်ခဲ့တဲ့ April ကသဘောတူလိုက်ပါတယ်မြန်မာပြည်မှာလူမှုရေးမတည်မငြိမ်မှုနဲ့လက်နက်ကင်ပဋိပက္ခဖြစ်နေရတာဟာစီးရဲနွမ်းပါမှုမှာအခြေခံတယ်လို့တရုတ်ကယုံကြည်နေပုံရပါတယ် CFPA ခေါ်စီးရဲမှုရှော့ချရေးအဖွဲ့က2013မှာကွင်းစင်းလေ့လာပြီးပေါ့ဖော်ပညာရေးစီမံချက်ကိုတီထွင်တယ်လို့ဂျန်အီရှင်းက Global Times မှာရေးသားပါတယ်တက္ကသိုလ်ကျောင်းသားတယောက်ကိုတစ်နှစ်ကျပ်သုံးသိန်း2015ကစပြီးထောက်ပံ့လာတာဖြစ်လို့ပေါ့ဖော်စီမံချက်ဝင်ចောင်းသားဥယျာဉ်1300အထိရှိနေပြီဖြစ်ပါတယ
်2019တရုတ်မြန်မာချစ်ကြည်ပညာသင်စုအဖြစ်ចောင်းပေါင်း30ခုကျပ်သိန်း2200လှူဒန်းပြီးသဘာဝဘေးတင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေဒီအတွက်ကျပ်သိန်း600လှူဒန်းចောင်းသိရှိရပါတယ်တရုတ်မြန်မာဆင်းရဲနွားပမှုလျော့ချရေးစံပြကြေးရွာစီမံကိန်းကို2018 February လကစပြီးနေပြည်တော်တိုင်းမှာစတင်အကောင့်တွေပေါ်ပါလေ။လေဝင်းနဲ့တက်ကုန်းမြို့နယ်တွေမှာဝင်ငွေတိုးပွားရေးစွန့်ရည်မြင့်မားရေးနဲ့အသက်ပညာသင်ကြားရေးအတွက်တရုတ်အစိုးရကကျပ်ငွေတန်း8000ကျော်ကူညီထောက်ပံ့ထားပါတယ်။ စီမံကိန်းအောင်မြင်ရင်မိသားစု1400လူရေ9000ကျော်မှာအကျိုးခံစားရပွဲရှိပါသည်အခုတော့ကြောက်တန်းမြို့နယ်ကံပြောင်ကျေးရွာမှာအကောင့်ထဲပေါနေပါသည်စီမံကိန်းပြည်စည်းချိန်မှာဝင်ငွေတိုးပွားလာမယ်လို့မျှော်လင့်ရပါသည
်ဒီလိုလူမှုရေးအကူအညီပေးနေတဲ့အကြောင်းရင်းတစ်ခုကတော့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်နေဖို့ဖြစ်ပါတယ်အထူးသဖြင့်ဆင်းရဲတဲ့အိမ်နီးချင်းနိုင်ငံတွေကိုထောက်ပံ့တာများပါတယ်လူမှုရေးအကူအညီပေးတဲ့ဒုတိယအကြောင်းရင်းကတောင်ဝန်သည့်နိုင်ငံကြီးအဖြစ်တရုတ်ပြည်ဂွန်သိခါတက်လာဖို့ဖြစ်ပါတယ်နိုင်ငံသားမှာလူမှုရေးအကူအညီပေးတာဟာတရုတ်ပြည်ရဲ့အကျိုးစီးပွားကိုမြှင့်တင်ရရောက်တယ်လို့ယုံကြည်တာဟာလည်းကူညီရတဲ့တတိယအကြောင်းရင်းဖြစ်ပါတယ်ယူနန်ပြည်နယ်ကိုရေနံနဲ့ဓာတ်ငွေသဲယူပို့ဆောင်နေတဲ့ပိုက်လိုင်းတစ်လျှောက်ကကြေးရွာတွေမှာကျောင်းတွေဆေးပေးကန်းတွေတိစောက်ပေးပြီးရေကောင်းရေတန့်ရအောင်တရုတ်ရေနံကုမ္ပဏီကဒေါ်လာ25သန်းအကုန်ချခံတာဟာပိုင်လိုင်းကိုဒေသခံတွေလက်ခံလာအောင်စည်းရုံးတာလို့မြင်ကြပါတယ
်ရေနံနှံငွေပိုက်လိုင်းကျင်းပြီစီမံကိန်းနဲ့အခြားလုပ်ငန်းကြီးတွေကိုသတင်းမီဒီယာကအာရုံစိုက်လာတဲ့အခါမှာပြည်သူအချင်းချင်းဆက်ဆံရေးရင်ကျေးမှုဖလှယ်ရေးနဲ့လူမှုကူညီထောက်ပံ့ရေးစတာတွေကိုတရုတ်ကဦးစားပေးပြီးအာရုံပြောင်းနေတယ်လို့ယူဆသူတွေလည်းရှိပါသေးတယ်မြန်မာပြည်မှာစည်းရုံးရေးဆင်းရင်ဘုန်းကြီးလူသားစားကိုမေ့ထားလို့မရမှာတရုတ်ကသဘောပေါက်ပါသေးဒါဟာအနောက်တိုင်းနဲ့တားတဲ့အချက်ပါပဲဘုန်းကြီးကျောင်းတိုင်းကို TV ရုပ်မြင်သံကြားလှူဒါန်းတဲ့အစီအစဉ်ကိုတရုတ်ကအကောင့်ထဲပေါ်လာတာသုံးနှစ်ရှိနေပါပြီလွန်ခဲ့တဲ့နှစ်ကုန်ပိုင်းမှာယူနန်ပြည်နယ်နိုင်ငံတကာပြည်သူ့ပူးပေါင်းဆောင်ရည်အဖွဲ့ကဘုန်းကြီးကျောင်းတကြောင် TV တလုံးလှူဒါန်းပွဲကိုတတိယအကြိမ်ရန်ကုန်မှာကျင်းပပါတယ်ဘုန်းကြီးကျောင်း54ကျောင်းအတွက် TV 54လုံးနဲ့သုံးနှစ်စာ SkyNet အစီအစဉ်ဝန်ဆောင်မှုကိုပါလှူဒါန်းလိုက်ကြောင်းသိရပါတယ်အရင်ကလည်း TV အလုံးပေါင်း180ဘုန်းကြီးကျောင်းတွေကိုလှူခဲ့တာကြောင့်ရန်ကုန်ကဘုန်းကြီးကျောင်း234ကျောင်းဟာ TV တွေကိုကြည့်နိုင်ပြီဖြစ်ပါတယ်ဒီလိုဘက်ဆုံဆက်ဆံရေးအကျိုးအမြတ်ကိုခံစားရမယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ
လူဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာသာပြီးနေညမှာအသင်နာစင်နိုင်ပြီးခုလိုတောက်ကြနေမနေ့ခင်မှာပြန်လည်ထုတ်လွှင့်ပေးပါရရှင်။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့နှလုံးရောဂါရှိမရှိကိုယ်တိုင်သိစေနိုင်မယ့်အချက်တွေပြောပြမှာပါ။နှလုံးရောဂါဖြစ်မှာကိုစိုးရိမ်စိတ်နဲ့ရောဂါရှိမရှိကြိုတင်သိကျင်သူတွေအတွက်နှလုံးရောဂါဖြစ်လာဖို့ရောဂါအခန်းတွေကျမရေးနဲ့မညီညွတ်တဲ့စားတောက်ပုံစနစ်တွေနဲ့အတူကြိုတင်သတိပြုနိုင်မယ့်လက္ခဏာတွေအကြောင်းကိုနှလုံးခွဲစိတ်အထူးကနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနငိမ့်စားပါမောက်ခါဌာနမှုဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နှလုံးခွဲစိတ်ရှိမှုဆရာဝန်ကြီးပါမောက်ခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီလူနာရီအနေနဲ့နှလုံးရောဂါရှိမရှိကိုအခုခင်မောင်အထူးကိုသိချင်းကြပါတယ်ဆရာမြန်မာနိုင်ငံမှာလည်းဒီကိစ္စလာမေးတဲ့သူကများနေတဲ့အတွက်နှလုံးရောဂါရှိမရှိကိုသိစေနိုင်တဲ့အချက်တွေကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီခါကျတော့ဘလူးရောဂါအခြေခံရှိထားတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့အန္တရာယ်များလဲဆရာ
ဒီနှလုံးရောဂါနဲ့ပတ်သက်လို့အခုလူတွေအပူပြီးတော့လည်းသိဉာဏ်လည်းတိုးလာတယ်ဒီမီဒီယာတွေကလည်းရှိလာတဲ့အတွက်ကြောင့်အစအရာဒီအင်တာနက်လူပါလို့ရှိလာတော့လူတွေကလည်းပူပြီးတော့ဒီဟာအချိန်မီကုကျင်တာတို့အချိန်မီသိကျင်တာတို့ဓာရီယာပူဖြစ်လာဒါလည်းကောင်းတဲ့အခြေအနေပါအဲနှလုံးရောဂါအများဆုံးကျွန်တော်တို့အမေးခံရတဲ့မိကွန်းကတော့ကျွန်တော်မှာနှလုံးရောဂါရှိနေလားဆရာဆိုတော့မိကွန်းမေးတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရင်တော့နှလုံးရောဂါဆိုတာဟာအသက်ကြီးပိုင်းသက်လက်ပိုင်းမှာရှိတာမဟုတ်ဘူး။မွေးကင်းစကလေးတွေမှာလည်းကျွန်တော်တို့ရှိနိုင်ပါလိမ့်မယ်။အဲတော့မွေးကင်းစမွေးပြီးကလေးကသူ့နှလုံးကိုကျွန်တော်ဆေးရပါတယ်။အခုဆေးရုံတိုင်းမှာလည်းလုပ်ပါတယ်။ဒါပေမဲ့အဲ့ဒီကြားတွေကလွတ်သွားတဲ့ကမျိုးလေးလည်းလာတော့ကဘီလို့တော့တာဒီလေရှိနိုင်ပါလေအဲ့တော့ကျွန်တော်တို့ကအဲ့ဒီတော့ကစပြီးလုံးမှရေးရှိမှကျွန်တော်တို့နိုင်ငံမှာလည်းအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်အခုဆိုရင်ဒါကြီးလုပ်တယ်နောက်တစ်ခါအသက်အရွယ်ရလာတဲ့အပိုင်းလူတွေကတခါလေးလူတစ်ယောက်ကလည်းနှလုံးယောက်ကတစ်ယောက်ကလည်းနှလုံးယောက်ကပြောတော့ကျွန်တော်မှမျက်စိလားဘာလားဆိုတော့ဒီမိကုန်းလေးတွေကမေးလာတယ်ဆိုတော့နှလုံးယောက်ကရှိနိုင်တဲ့လူတွေကကျွန်တော်တို့ကနံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်အသက်အရွယ်ရလာကျွန်တော်သွေးတူးယောဂါရှိတာ哦သွေးတူးယောဂါပြောတော့တာသွေးတူးဒါပေမဲ့နှလုံးမှာအများကြီးဂျာနေသွားပြီနှလုံးကဟိုယုံကာရယ်ပူပြီးတော့ Kalau jangan ni, kamera ni lewat kiri cipta lah ni, nampaknya ni lewat apa lah ni. Macam ni nampak ni, ni hari yang suka jadi lah dia ni apa tu orang ni ni sih. Hari saya ni bila level tu bila file tu, ni lewat apa ni yoga, suka bila saya yoga tu orang ni sih kan. Asal suruh ni bila kita yoga sih ni ye, ni lewat yoga tu sesuatu macam.
Okay, saya nak tanya awak ni.
Nampak kuat lor, ni lewat kuasa. Yoga mahukan, buat macam ni, siapa yoga tu bawa? Dah lutut orang macam ni, nengen malu le, di siapa macam ni? Di siapa tu orang itu sekolah macam ni? Yang orang luya siapa tu bini ni? Jadi macam tu tak kesi lah, tu jor itu kesi lah. Tu jor itu kesi lah solusian, tu jor mai, tu jor ladi, nalu masih ada tu jor ini, era itu tu abis kesi. Kesihatan kami, agak jenaruk kini coronavirus disease, nalom tu jauh jin yoga baru, kena ni.
Okay, siapa nak tanya?
Nampak cakap kalau jenaruk di Lebanon, jaga jenaruk memang yang ada solusi no. Tapi mian tu yoga lu lebih jauh jari. Jenaruk ni sih kami, ngan ni juga, bangun jenaruk mah sedih jauh ni, nabi lo lejauh ni nari, cembah aw ni, kita ni sesi ni Lebanon di pernah tu deh. Ini lebih nak, cuma mama mukul lagi usir. Tuh yang nak saya tuh ni ni, cila ni ni, sosial ni biasa ya, apa dia? Uma, iodik bah, mikrobah, sahre, sosial ni biasa itu ada. Tapi lu lebih nak, mengenai si target luya, nalu yoga simsi sesuatu ni.
Okay saya, ada aku lori yoga ni, oh si tabir dah tuh dia bano, puteri tadi dulu. Tercha di, sahau ni temu bongsan apa dulu saya.
Aku luya ni, ni dia beri tau ke? Jadi dia dah niade, kalau ajar tau dia tu jauh, nalu aja bari persis dia, jual dia alkoholik kadu mabuk di kore, area le, kita di toroli udah pilih ni tuh dia le, itu dah persis dia, yang jauh sekarang mana, tuh jauh macam ni, jauh tuh jauh lelu ya le, susu macam ni, susu lelu ya le, susu pinu ya ni, pinu ya le kasi le, kita dah di persis dua di solusi no, mana pinu ni ada lagi, nalu aku. Saya tuh ya dia sentiasa kita nampak le. Tapi kalau luli, ia tahu dia luli ale, ia di tahu lah itu jenah. Jadi dia ni, nampi lo, selalu lonjong tahu dia luli ale. Jadi ni kama tujuh hari tu, biasa ni ni dua jam, lula bangun yang la le, selalu dia lonjong tahu dia suri. Terus mah, lonjong tujuh hari yoga ni macam sini bila, tapi jadi dia ni, nampi lo, terus ni malam ni wah, amal macam ni, anak ni yang lu cheese tu, badar tu. Toba do masau, si masau do kene me. Jono ni mah sahaja. Ini mana ane deh si ni mian balik ni. Nau si George jono ni malum juga terus hari. Agu gama tu yang nengan jari ane video baga KFC banyak sahaja ni dah. Wen abis kedo. I fried food dia terori sami ala lo. I halal lebih dimia kore. Si mian bi tujuh pekat food le jono lo. Memilih.
Okay sia. Adik kacar lo di jono juga si la bi sebaru sia ye. Perlu nak kenal dia macam ni saya.
Sama ni, kita di sini tu kan, ni amoh malu mumiya tu apa? Nenon tu jadi, yoga sah sila ini, amoh malu sih, tu mialu amnya ni jadi mialu, tu mialu lamnya ni salu mialu, nenon ni lupa ni ni cuy yang terlalu, yang macam mana, pencet jasih, ni cari lupa de, suci lupa de, nak suksuai rasa lupa de, ni lagi lupa de. Jilu lekan hari sila, no, jangan lalu yoga u, sesuatu ni pak. Tapi, tujuh yoga tu mahal ni, jangan lalu tujuh an lalu ni muka bau, beli lepas ni dia u. Enak tu jauh mulu, tujuh yoga cie lui, kau kai de, selai de, kau one, kau maciu, sore lui ya, jadi lalu yoga u dah tahu no, tujuh sini jauh u, mesti dia lui ni hari sila. Enak jangan lalu tujuh ni no. Same kau dia lo, jono wenang kau dia, si ni luar tu, tu si ni lo, si ni mah, mesti dia luar, ni hari siapa le? Nampu ah, yang tiga tahun ni dia luar solusian, sama aja nampu ah, kena si ni le, yang baru dia jari ah, mola le, nampu dia kuri ni le, pola le, yang pertama, lalalala, cila le, elu luar ni muri mah le, ayah.
Okay, cheese me item, sir.
ကိုဝင်းမဲစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမဤကဏ္ဍကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲဖြစ်ပွားရာဒေသတွေကလည်းဓမ္မတွေကိုထုတ်ချီထားတဲ့စိုက်ပျိုးရေးစစ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ရခိုင်ပြည်နယ်လွတ်တော်မှာအစိုးတင်သွင်းခဲ့ပါတယ်ဘူးဒီတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လာဝကအရာရှိ၃ဦးအဖမ်းခံရတယ်ဆိုတာနဲ့လာမဲ့ထွေထွေရွေးကောက်ပွဲကျင်းပရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်ရခိုင်နိုင်ငံရေးပါတီတွေကဘလို့မြင်ပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်ပွားရာဒေသတွေမှာလှည်သမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစရိတ်ချင်းငွေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဒီဇင်ဘာလ24ရက်နေ့ကကျင်းပတဲ့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာမြင်းပြားမြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကတင်သွင်းခဲ့ပါတယ်အခုလိုတင်သွင်းရတာဟာရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာစစ်ပွဲတွေကြောင့်စိုက်ပျိုးရာတီမှာလည်းလေသမားတွေမစိုက်ပျိုးနိုင်ခဲ့သလိုစိုက်ပျိုးထားတဲ့လေမြေတချို့ကိုလည်းတိုက်ပွဲတွေကြောင့်လေသမားတွေမရိတ်သိမ်းနိုင်တဲ့အပြင်နှရစွန့်ခွာနေကြရတဲ့အတွက်လေသမားတွေအတွက်အခက်အခဲမဖြစ်အောင်တင်သွင်းရတာဖြစ်တယ်လို့ဦးလသိန်းအောင်ကပြောပါရယ်ရခိုင်ပြည်နယ်မှာလေသမားတွေအတွက်ကြက်ငွေ84ဘီလီယံကိုမြန်မာစိုက်ပျိုးရေးဘဏ်ကထုတ်ချေးပေးထားတာဖြစ်ပြီးလာမယ့်မတ်လမှာလေသမားတွေပြန်ဆက်ကြရမှာဖြစ်ပါရယ်တနည်းနည်းပါအကြာမြန်မာဆွေရတက်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မစိုက်ပျိုးနိုင်တဲ့လေဧကပေါင်း3000ချီရှိနေပြီးလက်မြေဧက12000ကျော်မှာလည်းရိတ်သိမ်းဖို့အခက်အခဲရှိနေတယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားများတတ်မဲ့ကထုတ်ပြန်ထားပါရယ်
တိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တွေမှာအင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့ဒီဇင်ဘာ24ရက်နေ့ကအရပ်ပွဲအစည်းအဝေးကနေဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်။အစိုးရအနေနဲ့အင်တာနက်ပြန်သုံးခွင့်ရအောင်ဆောင်ရွက်ပေးဖို့လိုအပ်ကြောင်းရခိုင်ပြည်နယ်အတွင်းကဒေသခံတွေကြုံတွေ့နေရတဲ့စီးပွားရေးလူမှုရေးနိုင်ငံရေးစည်းရေးအခြေအနေတွေဟာအင်တာနက်ဖြတ်တောက်ခံရမှုကြောင့်ပိုပြီးဆိုးရွားတဲ့အတွင်းဆောင်လာနိုင်လို့အခုလိုတောင်းဆိုတာဖြစ်တယ်လို့ဦးဆောင်သူသူဖြစ်တဲ့မောင်ဆောင်ခကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မြို့နယ်ကိုမြို့နယ်မှာဇွန်လ10ရက်နေ့ကစပြီးတော့အင်တာနက်ဆက်သွယ်မှုကိုဖျက်တောက်ခဲ့ပြီးတချို့မြို့နယ်ကတော့ပြန်ဖွင့်ပေးခဲ့ပေမဲ့ကြောက်တော်မြောက်ဦးမင်းပြားနဲ့ပုံနှကျွန်းမြို့နယ်တွေမှာဒီကနေ့ချိန်ထိအင်တာနက်ဖျက်တောက်မှုခံနေရဆဲဖြစ်ပါတယ
်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မင်္ဂလာမူဆယ်နဲ့တော်ရွတ်ကျေးရွာကြားမှာပြန်ပေးဆွဲဖို့စ조사ရာကနေပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တဦးတေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကအမြင်မတိလက်နက်ကင်အဖွဲ့တစ်ဖွဲ့နဲ့ပြည်သူစစ်တပ်ဖွဲ့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ဒဏ်ရာရရှိတဲ့နှစ်ဦးကတဦးမှာစိုးရိမ်ရတဲ့အခြေအနေရှိပြီးကြံတဦးကတော့ဒဏ်ရာမပြင်းထန်ပါဘူးဒဏ်ရာရရှိတဲ့သူနှစ်ယောက်စလုံးဟာလက်ရှိမှာလာရှိုးစည်းရုံမှာစေကုသမှုခံယူနေကြရပါတယ်ပြစ်ခတ်မှုလက်တွေကိုတော့ကနေ့ထိဖမ်းဆီးမိခြင်းမရှိသေးပါဘူးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ဟာတရုတ်နယ်ဆက်စီးပွားရေးမြို့ဖြစ်ပြီးလက်နက်ကင်အဖွဲ့အစည်းတော်တော်များများတွာလာလှုပ်ရှားပါတယ
်တစဲကျင်းမြောက်မွန်ပြည်ထက်ပါတီ NNSP ညီလာခံကိုဒီဇင်ဘာ25ရက်နေ့ကရေချောင်းပြားဒေသကမွန်ပြည်ထက်ဘူဟုဌာနချုပ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးထိပ်ပိုင်းကောင်းဆောင်တွေအပြောင်းလဲရှိနိုင်တယ်လို့စောက်ကြီးလေးလာသူတွေကသုံးသပ်ပါတယ်လက်ရှိမွန်ပြည်ထက်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ကျမ်းမာရေးရနိုင်ယူရမယ့်နေထားမှာရှိနေပြီးစစ်စည်းချုပ်ဘူချုပ်လေးကောင်းကလည်းစစ်ဘက်ရာသူထမ်းဆောင်ဖို့အသက်ပြည့်နေပြီဖြစ်တဲ့အတွက်တာဝန်လွှဲပြောင်းရမယ့်အနေထားမှာရှိနေပါတယ်မွန်ပြည်ထက်ပါတီခေါင်းဆောင်တဲ့ရွေးချယ်မှုမှာညီလာခံတက်ရောက်နေတဲ့လှုပ်ဝဲမဲအဆုံးမြတ်ပေါ်မှာဒါမူတည်နေတဲ့အတွက်ညီလာခံရလဒေထွက်လာဖို့စောင့်ကြည့်ရအောင်မယ်လို့ပါတီဝင်တွေကဆိုပါတယ်
ကျင်းပနဲ့ပလဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်စမတ်ပွဲတော်ကိုမလုပ်ရဘူးလို့ပလဝမြို့နယ်ကခရီးယန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်ဒီနှစ်ခရစ်စမတ်ပွဲမှာညဖက်တချင်းဆိုတာတွေမရှိပဲနေ့လယ်ကျွေးမွေးအခမ်းအနားလောက်ပဲရှိတယ်လို့သူကပြောပါတယ်ပလဝမြို့နယ်မှာခရစ်စမတ်နေ့ပျော်ပွဲရှင်ပွဲကိုမနစ်ကအထီးပျော်ရွှင်စွာကျင်းပခဲ့ကြပေမဲ့လည်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဒီနှစ်မှာတော့ခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မပေးတာလည်းဖြစ်ပါတယ်
ခုတဒင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြမအစိုးရတပ်နဲ့ရခိုင်တပ်တော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုအပ်တယ်လို့ရခိုင်တပ်တော်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကမကြသေးမီကတရင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးပါတီတွေရဲ့သဘောထားတွေနဲ့အမြင်တွေကိုမောင်အေးကနေဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်
။လာမယ့်2020ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်တပ်တော် AA နဲ့လာရောက်ညှိနှိုင်းဖို့လိုတယ်လို့တရင်းတွေထုတ်ပေါ်နေတဲ့အပေါ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကောက်ဆောက်တူဖြစ်သူဦးလှမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်
။လက်တယောက်တည်းမြင်တာကတော့ဒီမှာပြဿနာဖြစ်နေတဲ့ area ဖြစ်နေပြီလေပြဿနာဖြစ်တယ်ဆိုကြတဲ့ဒီ area မှာနှိမ့်နှိုင်းတိုင်ပင်ဖို့လိုတယ်နှိမ့်နှိုင်းတိုင်ပင်ကငြိမ်းငြိမ်းလေးရနိုင်တယ်ဒီစက်လုံးကြီးနေတဲ့အနေအထားမျိုးရှိတယ်ဆိုနှိမ့်နှိုင်းတိုင်ပင်ကအကောင်းဆုံးပဲလို့ကျွန်တော်ပြောလိုပါတယ
်လာမယ့်2020ခုနှစ်မြန်မာနိုင်ငံမှာကျန်းမာဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာပြည်သူတွေလည်းရွေးကောက်ပွဲကျန်းမာစီရှင်တယ်အစိုးရကလည်းဖြစ်စီရှင်နေဆိုရင်ရခိုင်တပ်တော်နဲ့လာရောက်နှိမ့်နှိုင်းဖို့လိုတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကမီဒီယာတွေကိုမကရာသိမီကပြောဆိုခဲ့တာပါရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဦးထွန်းအောင်ကျော်ကတော့ရီကောက်ပွဲအဆံပြေစွာကျမ်းပဖို့တော့တဲမတော်နဲ့အေအေတို့အကြောင်းနှိမ့်နှိုင်းဖို့လိုတယ်လို့အခုလိုပြောပါတယ်
ဒီဒီတွေနဲ့ဒီနောက်ကစီစုကူကြီးရှိနေတယ်သူခံရရတဲ့အဖြစ်တွေတော့အခက်အခဲပြီးဖိနှိပ်ခံမှုတွေသူတို့နဲ့ပတ်ကူစလေတဲ့နည်းလွတ်တယ်ပါဒါအောက်ထူဖို့အတွက်ပြင်ပဖို့အတွက်သူကအခွင့်အာဏာရှိတယ်အဲ့ဒါကြောင့်ရီကောက်ပွဲဟာမလို့စီလိုအပ်တာကဒီဒီတွေအဲ့ဒီတော့အဲ့ဒီကကျေပွဲနေတဲ့အချိန်မှာကာယတန့်ရှင်ကြီးဖြစ်တဲ့ဒီနမတ္တမလည်းနဲ့တိုက်တော်နဲ့ကနည်းနည်းလာကြလိမ့်ရင်မင်းချုပ်မှုရှိရှိအဲ့ဒီစိုးရိမ်နေတဲ့ကျေပွဲမှာဖြစ်တယ်အဲ့ဒါကြောင့်ဘုဆုဆင်းရဲ့
ရခိုင်ပြည်နယ်ကမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့ကဒီကိစ္စနဲ့ပတ်သက်ပြီးသူတို့သဘောထားကိုသိရအောင်ဆက်သွယ်ခဲ့ပေမဲ့သူတို့အနေနဲ့မပြောနိုင်သေးဘူးလို့ဆိုပါတယ်ရီကောက်ပွဲမကြမ်းပနိုင်ခဲ့ရင်အဓိကနိုင်နာရမှာကပြည်သူတွေသာဖြစ်တယ်လို့ဦးထွန်းအောင်ကျော်ကစပြောပါတယ
်ရီကောက်ပွဲမကြမ်းပနိုင်ရင်လည်းကျွန်တော်တို့တကယ်ပါတီရဲ့မြို့သားပါတီကတော့အမျိုးသားအကျိုးစီးပွားအတွက်လိုအပ်တဲ့ grander တိုင်းမှာကျွန်တော်တို့ကလုံခြုံနေတဲ့ပါတီတစ်ခုဖြစ်ပါတယ်အဲ့ဒါကြောင့်ရီကောက်ပွဲဟာကျွန်တော်တို့တကယ်ကြီးမဲ့ချက်ရဲ့အဖိတ်မင်းတစ်ခုကဖြစ်တယ်ရီကောက်ပွဲရှိရှိရရဲ့ပြည်သူတွေအကျိုးပေးဖို့နဲ့ရီကောက်ပွဲမရှိရင်တကယ်ပါတီကဘာမှမဖြစ်ဘူးကိုလို့ဆိုရတဲ့လုပ်ကိုပါပဲအဲ့ဒါမျက်နှာမဲ့လူကပြည်သူတွေမျိုးဖြစ်ပါလေ
တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာရီကောက်ပွဲကျမ်းပမှာမဟုတ်ဘူးလို့နိုင်ငံရေးလစ်လာသူတွေစိုးရိမ်နေကြတဲ့အချိန်မှာဗိုလ်ချုပ်ထွန်းမြတ်နယ်ရဲ့အခုလိုပြောဆိုမှုထွက်ပေါ်လာတဲ့အတွက်စိုးရိမ်မှုတွေမြင့်တက်နေတာလည်းဖြစ်ပါတယ
်ဆက်ပြီးတော့လာမယ့်နှစ်သစ်မှာမြန်မာအစိုးရကိုယ်စားလှယ်တွေနဲ့အပြည့်ရဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့အကြား JICM အစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကောင်ထယ်ဖော်မှုဆိုင်ရာ JICM အစည်းအဝေးကိုလာမယ့်2020ခုနှစ်ဇန်နဝါရီလ8ရက်နေ့မှာကျင်းပသွားဖို့ရက်သတ်မှတ်ခဲ့တယ်လို့လည်း NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ
် JICM စည်းဝေးကတော့ကျွန်တော်တို့လာမယ့်ဇန်နဝါရီ8ရက်နေ့မှာလုပ်ဖို့လည်းစဉ်းစားထားတယ်တော့ကျွန်တော်တို့ကျောင်းနိုင်ငံရေးဆွေးနွေးမှုနဲ့ပြည်ကတိုက်ခိုက်မှုခိုင်မာပုံမှုခိုင်မာတို့ရဲ့အစီအစဉ်လေးတို့ကျွန်တော်တို့ဆွေးနွေးထားခဲ့တယ်
ငင်းချမ်းရေးဖော်ဆောင်နေတဲ့အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဆက်ဖွဲ့ရဲ့ရှစ်ကြိမ်မြောက် JICM ညှိနှိုင်းစည်းဝေးကိုရန်ကုန်မြို့အမျိုးသား NRPC ရုံးမှပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကျင်းပခဲ့ပြီးဆုံးဖြတ်ခဲ့တယ်လို့လည်းဆိုပါတယ်
တမိုင်းဆိုင်ရာကိစ္စတို့ JMC ကိစ္စတို့ဒါလည်းအသေးစိတ်ဆွေးနွေးခဲ့တယ် NCA ရဲ့အဓိပ္ပာယ်တတ်မှတ်ချက်မှလည်းကျွန်တော်ဘလို့ဆက်ဆက်ပြီးတော့ဘလို့လုပ်မှလည်းကျွန်တော်ဆွေးနွေးခဲ့တယ်2020အလွန်မှာ framework ကိုဘလို့ပြင်ဆင်သွားပြီးတော့ဆက်ဆက်လုပ်သားကြမလဲလို့ဒါလည်းဆွေးနွေးခဲ့ကြပါတယ်ခင်
ငင်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနှစ်ဖက်သဘောထားစုစည်းချက်ရှိချက်ကိုသဘောတူညီနိုင်ခဲ့ပြီး JICM စီဝေးကိုလာမယ့်ဇန်နဝါရီလလက်စံပိုင်းမှာကျင်းပပြီးရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တွေကို NCA စာချုပ်အတိုင်းဆက်လက်အကောင့်ထည့်ဖော်နိုင်မယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးဘက်ကဦးလောင်မောင်ရွှေကပြောပါတယ
်ဒီ JICM ပြီးသွားရင်တော့ဒီ NCA process အတိုင်းဆောင်ရမယ်လုပ်ငန်းတွေရှိတယ်အဲ့ဒီလုပ်ငန်းတွေအတိုင်းဆက်သွားပြီးရင်တော့ဒီပထမဒီနေဦးပိုင်းလောက်မှာပြင်ဆင်ပြီးတော့လုပ်မဲ့ UPC ရှိအဲ့ဒီမှာသဘောထားကြဖို့ပါပေါ့အခုအကြမ်းမြင်ကျွန်တော်တို့သွားနေတဲ့ process ရဲ့ပြီးတော့မူဝါဒအကြမ်းမြင်တွေကိုအကြမ်းမြင်ပြောနေရှိတယ်။ဂျန်နဲ့အသေးစိတ်ကိုတော့ GNCN ဒီအစီအစဉ်ပြီးတဲ့အချိန်မှာဆက်ပြီးတော့ကျွန်တော်တို့နှစ်ဖက်ညှိနှိုင်းရမယ်။ပြီးရင်တော့ PPDC တို့အစီအစဉ်တွေအားဖြင့်ဒေါမန်ကော်မတီတွေအစီအစဉ်တွေဆက်ပြီးတော့သဘောထားတွေကိုကျွန်တော်တို့ညှိနှိုင်းပြီးရင်တော့ဒါ NC process အတိုင်းဆက်သွားမှာပါ။
သမတော်ရဲ့လုံခြုံရေးအကြောင်းပြချက်ကြောင့် Nale Mulu and Mabi, Apia Diana Lenegan Sepwe, Yin Chan Yi Long Anzin Usangwe, PBSD Gangzang, Bujoji, USA, Malayan and Edwe, Chiche Miao, GICM Siwego, Pigare Autobala, Nasashi Yeniga, Nibido Machimpapu, Yetam Makabi Mele, Pepe Kayabare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလေသမားတွေကိုထုတ်ချေးထားတဲ့စိုက်ပျိုးရေးစနစ်ချင်းဝေပြန်ဆက်ဖို့ကာလကိုဆိုင်းငံ့ပေးဖို့ဆက်နှစ်ကြိမ်မြောက်လွတ်တော်ပုံမှန်အစည်းအဝေးမှာပြည်နယ်လွတ်တော်ကိုယ်စားလှယ်ကအဆိုတင်တွင်ခဲ့ပါတယ်။တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်
်ခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ချင်ပါတယ
်။ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲ။ဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတဖက်သက်အပြစ်ခံရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ငင်းငယ်ကြီးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေရှင်။အခုမနက်ကထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန်တာသုတဆိုလ်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါရှင်။အခုတောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမျှသစေအောင်ကပြောပြပေးပါဦးမယ်ရှင်။
လူမျိုးတုံးတက်ပြတ်မှုတာစီဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီးတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးဂမ်ဘီယာကပန်ကြားထားတဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ကြားပြတ်လှုပ်ဆောင်ရမယ့်အစီအစဉ်တွေကို ICJ ကလက်ခံချမှတ်လိုက်ရင်ဂျပန်နိုင်ငံအနေနဲ့တက်နိုင်တဲ့ဘက်ကအကူအညီပေးသွားမယ်လို့ဂျပန်သံတမန်ကြီးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးတီတောင်မြို့နယ်ဥက္ကဋ္ဌဦးရဲသိန်းတည်ဆုံးသွားတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်ဘက်ကပြောဆိုတာတွေကွဲလဲနေပြီးတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုကြပါတယ်။ AA တက်ဆွဲထားတဲ့တောင်ကုန်းကိုဒီဇင်ဘာ25ရက်နေ့မှာတပ်မတော်ကလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်တဲ့အချိန်အတွင်းလက်နက်ကြီးကြီးကျပြီးတော့ဦးရဲသိန်းတည်ဆုံးသွားတာလို့ AA ဘက်ကပြောပါတယ်။ဒီပြောဆိုချက်ကိုတက်မတော်ကလုံးဝပယ်ချပြီးတော့ဥယျာဉ်သိမ်းကိုအေအေကဖမ်းသွားပြီးတဲ့နောက်ရပ်ပိုင်းအကြာမှာပဲတပ်ပစ်လိုက်တာလို့တုံ့ပြန်ပြောဆိုပါတယ်။တရုတ်အီရန်နဲ့ရုရှားတို့ပူးတွဲပြီးအိန္ဒိယသမုဒ္ဒရာနဲ့အိုမန်ပင်လယ်ကွေ့ထဲမှာရေတပ်စီအေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြာတာပြီးနေ့မှာကြေညာပါတယ်။တရုတ်နိုင်ငံရဲ့ပေထိန်ဒုံးကြီးတက်ဖြတ်တင်ပေါ်စင်ချင်းကိုဒီစီရေးလက်ချက်မှုအတွေ့လွတ်မယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူချန်းကဒီဇင်ဘာ26ရက်ကြာတာပြီးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။စုစုပေါင်းပါဝင်မဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်တင်မောအီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူးရှင်
။တောက်တန်နေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.